မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MMDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့ကိုတီထောင်ခဲ့သူဥက္ကဋ္ဌဟောင်းဥဖုံကြားရှင်ရဲ့ရုပ်ကလပ်ကိုဝါတပ်ဖွဲ့ထိန်းချုပ်နေမည်ဖြစ်တဲ့ဟိုတောင်းမြို့မှာဒီကနေ့ဂူသွင်းတင်ကြပါတယ်စစ်ကောင်စီတပ်နဲ့ MMDA တပ်တို့ကြားမှာဒီလာဇမ်းမိုက်အတိပြင်းပြင်းထန်ထန်တိုက်ပွဲတွေရှိခဲ့ပါတယ်ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလွမ်းသူပန်းခွေပေးပို့ခဲ့တယ်လို့ထရီဂန်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုလဲဇာပနအခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုငင်းချမ်းပြောပြပေးပါရှင
် MNDA ခေါ်ကိုကန့်တပ်ဖွဲ့ကိုတီထောင်သူဥက္ကဋ္ဌဟောင်းဥဖုံကြားရှင်ရဲ့ဇာပနကိုမိုင်းလာမြို့မှာမတ်လ29ရက်နေ့ကနေဒီနေ့31ရက်နေ့အထိ3ရက်တိုင်ကျင်းပခဲ့ပါတယ်မိုင်းလာမြို့ကနေဥဖုံကြားရှင်ရဲ့ရုပ်အလောင်းကိုဂူသွင်းတဲ့ဂျိုမဲ့တင်းညိုင်းမြေကိုတည်ယူသွားတဲ့အချိန်တွေကို MNDA ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကအခုလိုပြောပါတယ
်အခုဥသာဖြတ်ခွာသွားပြီကြာဥသာတဲ့ဒီတိုင်းကြီးကိုဖြတ်ခွာသွားပြီဒီမိုင်းလာကနေဖြတ်တာအာဒီနေ့မနေ့ဟို9:00ဆွဲပြီးတော့ပထမချင်း9:00လောက်ပေါ့ဥသာမြန်မာအချိန်7:00မှာအဲ့ဒီကိုရောက်မယ်ဒီကိုရောက်မယ်လို့တော့ဟောလဲစီစဉ်ကတော့စီစဉ်ထားတာပေါ့နော်အခုတော့ဥသာတီးဆုံးတော့ဒီကနေ့အခုတော့တမိုင်းခွဲ
ဥဖုံကြားရှင်ရုပ်အလောင်းကို UWSA ဝါတက်ဖွဲ့ထိန်းချုပ်ရာဟိုတောင်းမြို့မှာဂူသွင်းမှာဖြစ်ကြောင်းမာမိတ်အဖွဲ့ခေါင်းဆောင်တူကပြောပါတယ
်။ဘောပေါ်လိုက်ရနော်။ဘောတောင်းပါနော်။ဘောတွေဝင်နေတယ်။ဆန္ဒကြီးပြီးအောင်ပေါ့ဆန္ဒကြီးမတန်ညီမဟောတော်လို့ပေါ့ပေါ့
။ကွယ်လွန်သူဥဖုံကြားရှင်အတွက်စစ်ကောင်စီကပန်းချင်းတွေပေးပို့ခဲ့တဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကငြင်းငြမ်းရေးနဲ့ချိတ်ဆက်ပြောဆိုပါတယ်။
ဒီကျွန်တော်တို့အနေနဲ့ကဒီလိုပေါ့နော်ဥဖုံကြားရှင်ရဲ့ဒါစာပနာမှာကျွန်တော်တို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်အနေနဲ့ဒါအမတ်တရားပန်းကျင်ပေးခဲ့တာရှိတယ်။တိုင်းမှုကိုယ်တိုင်တတိကံဒေသတိုင်းစစ်တမ်းသားချုပ်တိုင်းမှုကိုယ်တိုင်တက်ရောက်တာရှိတယ်။လှုပ်ဆောင်ရေးရည်ရွယ်ချက်ကတော့ကျွန်တော်တို့ကဒီနှစ်မှာငင်းချားရေးကိုဦးစားပေးပြီးလုပ်မယ်ငင်းချားရေးအနစ်ဖြစ်စေရမယ်လို့နိုင်ငံတော်ဝန်ကြီးချုပ်ကိုယ်တိုင်ကတနည်းပြမိန့်ခွန်းမှာကောဖေဖော်ဝါရီ12ရက်နေ့ပြည်သူလူထုကိုပြောကြားတဲ့မှာပြောကြားတဲ့အထဲမှာကောပါပြီးဖြစ်ပါတယ်။ဒါကြောင့်မလို့ဒီရာတွေကလှုပ်ဆောင်ခြင်းအကြောင်းကတော့ငြင်းချမ်းရေးကိုရရှိနိုင်စေမဲ့အကြောင်းတရားတွေကိုကျွန်တော်တို့လှုပ်ဆောင်နေခြင်းဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ EEO တွေနဲ့လွတ်လွတ်လပ်လပ်နော်ကြိုတင်ကန့်သတ်ချက်မစားဘဲတတ်နိုင်များစူးစမ်းမိမျိုးလဲဒါထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်ဗျ။
MNDA ကိုကန့်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားအခုလမတ်လပိုင်းအထိတိုက်ပွဲတွေပြင်းထန်ခဲ့သလိုအခုချိန်အထိလည်းနှစ်ဖက်အပြစ်ခတ်ရက်စဲထားတာမရှိပေမဲ့လည်းစစ်ကောင်စီဘက်ကတိုင်းမှုအဆင့်အထိဇာပနအခမ်းအနားကိုတက်ရောက်တာဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းတယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုဝန်ကြီးခွန်ဘီထူးနဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနဒုဝန်ကြီးဦးချစ်ထွန်းတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်။ရခိုင်တိုင်းဒေသလက်နက်ကင် AA အဖွဲ့ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကဥဖုံကြားရှင်ပေးခဲ့တဲ့လက်နက်တွေကြောင့် AA အဖွဲ့ဒီနေ့အခြေအနေရောက်လာတယ်ဆိုတာကိုဥဖုံကြားရှင်ရဲ့ဇာပနမှာအမှတ်တရပြောကြားခဲ့ပါတယ်။
ကျွန်တော်တို့လူ26ယောက်အနက်တလက်နဲ့စတင်ခဲ့တယ်ပထမဆုံးတော့လက်နဲ့တရားကိုဥပုံကြားရှင်နဲ့ကိုကန့်ဗဟိုကော်မတီကဆုံးဖြတ်ပြီးကျွန်တော်တို့ကူညီဖူးခဲ့တယ်ဒီနေ့ဒီချိန်မှာကျွန်တော်တို့ဟာတဲ့ရင်တရင်ကိုလူ300လောက်နဲ့တဲ့ရင်ရာချီပြီးမှဖွဲ့စည်းပြီးမဟာမိတ်တွေနဲ့လက်တွဲပြီးတိုက်ပွဲဝင်နေပြီဖြစ်ပါတယ
်ကိုကန့်နဲ့အေးအဖွဲ့သားနန်ဆိုင်နဲ့ဆက်ဆံမှုရှိတယ်ဆိုတာပြသခြင်းနဲ့အတွက်အခုလိုလူကိုယ်တိုင်လာရောက်တာလို့လဲဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောခဲ့ပါတယ်။ကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KNDF အပါအဝင်နိုင်ငံရေးပါတီနဲ့တခြားအဖွဲ့အစည်းတွေကလည်းလွမ်းသူပန်းခွေတွေပေးပို့ခဲ့ကြပါတယ်။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့ကိုတီထောင်သူဥက္ကဋ္ဌဟောင်းဥဖုံကြားရှင်ဟာဒီနှစ်ဖေဖော်ဝါရီလ16ရက်နေ့ကကွယ်လွန်ခဲ့တာပါ။သူဟာကိုကန့်စော်ဘွားလက်ထက်မှာကတည်းကကိုကန့်ကာကွယ်ရေးတပ်ကိုဥဆောင်ခဲ့သူတဦးလည်းဖြစ်ပါတယ်။1959ခုနှစ်ရှမ်းပြည်နယ်မှာစော်ဘွားတွေအာဏာစွန့်ခဲ့တဲ့နောက်အစိုးရကိုတော်လှန်ခဲ့ပြီးဗမာပြည်ကွန်မြူနစ်ပါတီရဲ့စည်းရုံးမှုအောက်မှာကိုကန့်ဒေသတပ်မှုဖြစ်လာခဲ့ပါတယ်။1989ခုနှစ်မှာတော့ဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီး MNDAA ခေါ်မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်ကိုတီထောင်ခဲ့တယ်လို့မြန်မာအစိုးရနဲ့လည်းငြိမ်းချမ်းရေးယူပြီးရှမ်းပြည်နယ်မြောက်ပိုင်းအထူးဒေသတစ်ခေါင်းဆောင်ဖြစ်လာခဲ့ပါတယ်။ ဥဖုံကြရှင်ဟာနဝဒအစိုးရလက်ထက်မှာပထမဆုံးငြိမ်းချမ်းရေးယူခဲ့သူဖြစ်ပေမဲ့နောက်ပိုင်းမှာမူရည်ရာစာလက်နက်မှောင်းခိုးအဖြစ်ဆွဆွဲသတ်မှတ်ခံရတာတွေလည်းရှိပါတယ်လက်ရှိမှာ MNDAA ကိုကန့်တပ်ဖွဲ့ကိုဥဖုံကြရှင်ရဲ့သားဖုံတရွှင်ကဥဆောင်နေပြီးဥဖုံကြရှင်ကွယ်လွန်သွားပေမဲ့ MNDAA အဖွဲ့ဟာမူဝါဒပြောင်းလဲမှာမဟုတ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်မှာတော့စစ်ကောင်စီတပ်တွေနဲ့MNDA ကိုကန့်တပ်ဖွဲ့တွေအကြားပြီးခဲ့တဲ့နှစ်လယ်လောက်ကစတင်ပြီးဒီလာဇန်ပိုင်းအထိတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်ခင်ဗျာ